ရီမင်းသမရ at Robert Manchel Hardy ကတဘုံတွင်တဲ့သဘောတူညီမှုတစ်ခုရပြီလို့ပြောကြလိုက်ပါတယ်သမရအင်ဒေါ်ကိုတိမ့်ပိုက်ထားတဲ့ဟူသီတဘုံတွင်လက်မခံတဲ့ဖွဲ့စည်းပုံခြေခံဥပဒေပြောင်းလဲတင်းသွင်းတဲ့ဆိုပြချက်ကိုပယ်ဖျက်ပေးဖို့ကံလှမ်းရန်သဘောတူညီချက်တစ်ခုကိုရခဲ့တာလို့ဆိုပါတယ်ဟူသီတဘုံတွင်ဘက်ကလည်းအပြန်အလှန်အနေနဲ့စနေနေ့ကသူတို့ပြန်ပြီးဆွဲထားတဲ့ရီမင်းထိတ်တန့်အရာရှိကြီးကိုပြန်ပြီးလွှတ်ပေးဖို့နဲ့သူတို့တိမ့်ပိုက်ထားတဲ့နေရာတွေကနေပြန်လဲထွက်ခွာပေးဖို့သဘောတူခဲ့ကြတာပါဒါကြောင့်ရီမင်းချေဆိုင်အယ်ကိုင်ဒါစစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့လက်ရှိရေမင်းအစိုးရကိုထောက်ခံမှုပေးနေတဲ့အမေရိကန်နဲ့ကုလသမဂ္ဂအဖွဲ့တို့ရဲ့ပင်လယ်ခွေ့ဒေသတလောအတွက်စိုးရိမ်မှုတွေလည်းပြေလျော့လာတဲ့ပုံတွေ့ရပါတယ်။ရေမင်းမြို့ရဆာနာမှာအကြမ်းဖက်မှုတွေ၃ရက်ကြာဖြစ်ပွားခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူညီမှုကိုရရှိခဲ့တာဖြစ်ပါတယ်။ရေမင်းနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုစောင့်ကြည့်ရေးဟာအမေရိကန်ပြည်ထောင်စုအတွက်ဦးစားပေးလုပ်ငန်းတစ်ရပ်ဖြစ်တယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကပြောကြားလိုက်ပါတယ်။ရေမင်းသမရထုတ်ပြန်တဲ့ကြေညာချက်မှာလည်းနည်းနည်းရှိုင်းရှိုင်းပြိုကွဲနေတဲ့ရေမင်းနိုင်ငံပြန်လည်စည်းရုံးနေအတွက်လှုပ်ဆောင်ရမှာဖြစ်တယ်လို့လောက်ဆောင်ရမှာတွေကိုကြဲကြဲပြန့်ပြန့်ချထားပေးပါတယ်။ဟူသီရင်းနဲ့နိုင်ငံတောင်ပိုင်းဟီရတ်ခွဲထွက်ရေးသမားတွေရဲ့လှုပ်ရှားမှုကနိုင်ငံအခြေခံဖွဲ့စည်းအားလုံးထဲမှာထည့်သွင်းခွင့်ရှိတယ်လို့လည်းပြောကြားခဲ့ပါတယ်။